မြန်မာနိုင်ငံမှာအခုနှစ်ဟာထွေထွေရွေးကောက်ပွဲကျင်းပမယ့်နှစ်ဖြစ်တာမို့လွတ်လပ်စွာပြောဆိုခွင့်နဲ့မဲပေးခွင့်တွေတန်းတူရရှိရေးအတွက်နိုင်ငံတကာအနေနဲ့အထူးစောင့်ကြည့်အခက်ဖြတ်ကြရမယ်လို့မြန်မာလူ့အခွင့်အရေးဆိုင်ရာကုလအထူးကိုယ်စားလှယ်ကပြောပါတယ်။ရခိုင်ပြည်နယ်နဲ့ပတ်သက်လို့လက်ရှိရိုဟင်ဂျာနေရပ်ပြန်ရေးကိစ္စအပြင်လက်ရှိဖြစ်နေတဲ့စစ်ရေးပြိပက္ခတွေကြောင့်ရခိုင်ဒေသခံတွေအတွက်အင်မတန်စိုးရိမ်စရာဖြစ်နေတယ်လို့လည်းကုလအထူးကိုယ်စားလှယ်ကလူ့အခွင့်အရေးကောင်စီကိုပြောသွားပါတယ်။လူ့အခွင့်အရေးကောင်စီအတွင်မြန်မာအရေးနဲ့ပတ်သက်ဒီကနေ့ပြောဆိုဆွေးနွေးချက်တွေကိုကိုသားညွန့်ဦးကဆက်ပြီးတော့ပြောပြပါမယ်ရှင်
။မြန်မာနိုင်ငံမှာဒီနေ့ထဲလုံးမဲ့အထူးထူးရွေးကောက်ပွဲအချိန်နီးလာတဲ့အမျှလွတ်လပ်စွာပြောဆိုခွင့်လွတ်လပ်စွာစုဝေးခွင့်လွတ်လပ်စွာမဲပေးခွင့်တွေနဲ့ပတ်သက်လို့နိုင်ငံတော်များများရဲ့စိုးရိမ်မှုတွေတိုးလာတာကိုဒီကနေ့လူခွင့်ရေးကောင်စီဆွေးနွေးချက်တွေမှာတွေ့ရပါတယ်။မြန်မာနိုင်ငံရဲ့အခုနှစ်အခြေအနေကိုနိုင်ငံတကာအနေနဲ့အထူးစောင့်ကြည့်သွားလိမ့်မယ်လို့ကုလထုကုစလေရန်ကြီးတွေကပြောဆိုပါတယ
် This is a very important year for Myanmar and as we have seen there has been increase
မြန်မာအတွက်မြန်မာအင်တာအရေးကြီးတဲ့ဖြစ်ပါ MLG အစိုးရအာဏာရလာတဲ့ခါဆိုလို့ရှိရင်နိုင်ငံရေးပြောကားနဲ့ဖမ်းဆီးမှုတော်များများရှိခဲ့တာတွေ့ရပါတယ်မနေ့ကနဲ့ဒီနေ့ဆိုရင်ဒီအရေးအတွက်ကတိုးလာပါတယ်။လက်ရှိမှာနိုင်ငံရေးနဲ့ဆက်နွယ်ပြီးတော့ဖမ်းခံထားရသူ648ယောက်ရှိပါတယ်။သူတို့ဟာနိုင်ငံရေးလှုပ်ရှားမှုတွေကြောင့်ဖမ်းခံရသူတွေပါ။ဆန္ဒပြတဲ့ရေးရွာသားတွေပါတယ်။ဆက်ယုံတွေ၊ကြောင်မီးသွေးစီမံကိန်းတွေနဲ့တဘာဝပတ်ဝန်းကျင်ညဉ့်ညမ်းမှုတွေကိုစန့်ကျင်လှုပ်ရှားတဲ့စုတောင်းပွဲလုပ်သူတွေပါပါတယ်။များသောအားဖြင့်တော့မြေသိမ်းရာသိမ်းတွေဖြစ်တဲ့တိုင်းရင်းသားဒေသတွေကပါသူတို့မျိုးတွေတည်ယူခံရတာတွေကိုဆန္ဒပြကြသလိုအဲဒီကသူတို့လူမှုအတိုင်းဝိုင်းကိုထိခိုက်စေတဲ့သူတို့နဲ့လည်းပုံပွင့်လင်းလင်းတိုင်ပင်မှုမရှိတဲ့စီမံကိန်းကြီးတွေကိုရပ်ဖို့ဆန္ဒပြကြတာပါ
မြန်မာနိုင်ငံတွင်းကလူခွင့်ရေးချိုးဖောက်မှုတွေအထူးသဖြင့်တော့ဒီလူသားတူအပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုစိတ်ရာဇဝတ်မှုနဲ့လူမျိုးတုံးတပ်ဖြတ်မှုလို့ယူဆရတဲ့ကျူးလွန်မှုတွေထပ်မဖြစ်လာဖို့အတွက်နိုင်ငံတကာအနေနဲ့ညီညွတ်ညွတ်နဲ့ဆွမ်းနွမ်းသွားဖို့လိုမယ်လို့လည်းကုလထုကုစလေကသတိပေးပါတယ်အထူးသဖြင့်ကတော့ဒီ ICJ နိုင်ငံတကာတရားရုံးကနေပြီးတော့ချမှတ်ခဲ့တဲ့ဂျားဖြတ်အစီအမံတွေကိုမြန်မာအစိုးရအနေနဲ့လိုက်နာလေးစားဖို့နဲ့ပြီးခဲ့တဲ့လူခွင့်ချိုးဖောက်မှုတွေကို ICC နိုင်ငံတကာရာဇဝတ်ခုံရုံးမှာအရေးယူနိုင်ဖို့လူညွှန်းကောင်စီကိုဝိုင်းပြီးတော့ဖိအားပေးကြဖို့သူကတိုက်တွန်းပါလေမြန်မာအင်ဒီဂျင်တရုတ်နိုင်ငံကတော့နိုင်ငံတကာအနေနဲ့မြန်မာနိုင်ငံရင်ဆိုင်နေရတဲ့အခြေအနေကိုနားလည်ဖို့နဲ့နိုင်ငံတကာနိုင်ငံရဲ့အချုပ်အခြာကိုလေးစားဖို့လို့ပြောပြီးတော့မြန်မာဘက်ကနေပြီးတော့ခုခံကာကွယ်ပေးခဲ့ပါတယ်
The international community should respect Myanmar's sovereignty. မြန်မာနိုင်ငံအနေနဲ့မြန်မာနိုင်ငံရဲ့အထူးချာကိုလေးစားပြီးတော့
လူခွင့်ရေးတိုးတက်ဖို့အတွက်မြန်မာအစိုးရရဲ့အားထုတ်ကြိုးပမ်းမှုတွေအောင်မြင်မှုတွေကိုအတိအမှတ်ပြုတင်ပါတယ်။မြန်မာနိုင်ငံရင်ဆိုင်နေရတဲ့အခက်အခဲတွေစိန်ခေါ်ချက်တွေကိုလည်းထပ်တွေ့ရပါမယ်
။ဒါပေမဲ့လည်းမလေးရှားလိုမျိုးမြန်မာနဲ့ဒေသအတွင်းကနီးကပ်တဲ့နိုင်ငံချို့ကတော့ရခိုင်ပြည်ထောင်စုဟာဒေသကိုပါရိုက်ခတ်မှုရှိနေတာမို့လို့ဒါဟာအလင်းစလူကိုဖြစ်ရှင်းရမယ်လို့ဆိုနေပါတယ
် The long ongoing crisis in Rakhine State has
ရခိုင်ပြည်နယ်အတွင်းအချင်းတော်ကြားကလေးကဖြစ်နေတဲ့အတွက်လည်းဒီဟာကြီးမားတဲ့ရွှေပြောင်းအခြေချမှုတွေကိုဖြစ်စေပြီးအဲ့ဒီကိစ္စဟာမလေးရှားအပါအဝင်အင်းကြီးချင်းတွေကိုရိုက်ခတ်လာပါတယ်ဒီအချက်တဲကိုဖြေရှင်းဖို့လက်တွေ့ကြတဲ့ဆောင်ရွက်မှုတွေအရေးပေါ်လိုအပ်နေပါတယ
်။ဥရောပနိုင်ငံတွေဘက်ကတော့ယူကောက်ပွဲနီးလာတဲ့အမျှလွတ်လပ်စွာပြောဆိုခွင့်တွေကိုပိတ်ပင်တာမျိုးတွေကိုပို့ပြီးတော့စိုးရိမ်နေကြပါတယ်။ဘရစ်ရှာတန်ကူစလေကတော့ရခိုင်နဲ့ချင်းကအင်တာနက်ပိတ်ပင်တာမျိုးဟာလူခွင့်ချိုးဖောက်မှုသတင်းတွေကိုပိတ်ပင်တာမျိုးဖြစ်နေတယ်လို့သူကထောက်ပြပါတယ်။
The UK is alarmed by growing restrictions on freedom of expression.
We urge the Myanmar
government to lift the internet shutdown in Rakhine and Chin states.
Internet shutdown မှုတွေကိုပြန်ရုပ်ဖို့ကြိုးစားလိုက်တော့ပါတယ်။ဒီလိုကန့်သက်တာဟာလူခွင့်ရေးချိုးဖောက်မှုသတင်းတွေကိုပိတ်ပင်နှောက်ယှက်ရရောက်သလိုအဲ့ဒီကဒေတာကန်တွေရဲ့ဘဝအတွက်လည်းအများကြီးထိခိုက်နှစ်နာစေပါတယ
်။နိုင်ငံတော်များများကဒီရိုဟင်ဂျာရေးနဲ့ပတ်သက်ပြီးတော့သူတို့ရဲ့စိုးရိမ်ချက်တွေပြောပြီးဒီအရေးယူဖို့ကိစ္စမှာမတူတဲ့သဘောထားတွေရှိပေမဲ့အားလုံးရဲ့တွေ့ညီမှုကတော့ရိုဟင်ဂျာတွေနေရပြန်ရေးကိုမြန်မြန်ဆန်ဆန်ဆောင်ရွက်ဖို့ဖြစ်ပါတယ်။ရိုဟင်ဂျာ၃လုံးလက်မခံတဲ့မြန်မာနိုင်ငံဘက်ကလည်းဒီနေရပြန်ရေးကိုမူအဖြစ်လက်ခံထားပြီးမြင်အောင်မြင်မြင်တော့ဆောင်နိုင်တာမျိုးမရှိသေးပါဘူး။အခုဒီကနေ့ဆွေးနွေးပွဲကတော့ဒီကုလထုကုစလေမစ်ရန်ဟီလီရဲ့တင်ပြချက်တွေပေါ်မှာအဓိကထားဆွေးနွေးတာဖြစ်ပြီးတော့မစ်ရန်ဟီလီအတွက်လည်းဒါဟာမြန်မာနိုင်ငံနဲ့ပတ်သက်လို့သူ့ရဲ့နောက်ဆုံးဒီလူခွင့်ကောင်စီမှာတင်ပြခြင်းဖြစ်ပါတယ်။သူဟာ2014ခုနှစ်ကလေးကတာဝန်ယူလာတာဖြစ်ပြီးတော့အခုသက်တမ်းကုန်ဆုံးလို့အသစ်တစ်ယောက်ကိုခန့်အပ်တော့မှာဖြစ်ပါတယ်။သူတောင်းယူစင်ကာလအတွင်းမှာမြန်မာနိုင်ငံမှာဒီမိုကရေစီအသွင်ကူးပြောင်းမှုအခြေအနေကိုသူကိုယ်တိုင်ကြုံတွေ့ခဲ့ရတာပါ
However, very sadly,
one is in the country of Myanmar. မြန်မာဒီမိုကရေစီအသွင်ကူးပြောင်းနိုင်မှုအတွက်အတော်လုံးရအောင်မယ်ဆိုတာကျွန်မသဘောပေါက်လာပါတယ်။ဒါပေမဲ့လည်းနိုင်ငံတကာအတိုင်းအဝိုင်းကမြူအားဖြင့်ခိုင်ခိုင်မာမာရပ်တည်ပြီးတော့ထောက်ခံနေခြင်းအဖြစ်မြန်မာနိုင်ငံဟာလူ့အခွင့်အရေးပြည့်ဝတဲ့ဒီမိုကရေစီနိုင်ငံကိုအသွင်ကူးပြောင်းနိုင်မယ်ဆိုတာကျွန်မယုံကြည်ထားပါတယ်။
သက်တမ်းကုန်သွားတဲ့ဒီ Miss Yahili နေရာမှာတော့ American အောက်လွှတ်တော်အမတ်ဟောင်း Tom Andrews ကိုအမျိုးစင်းတင်သွင်းထားပြီးတော့အခုဒီလုံနေတဲ့လူခွင့်ညီလာခံအတွင်းမှာဒီဗျူဆုံးဖြတ်ဖို့ရှိနေပါတယ်ခင်ဗျာ